ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့သတင်းကောင်းကင်စာကာကွယ်ဆေးအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုကြောင့်ပြီးခဲ့တဲ့လတွေကရွှေ့ဆိုင်းခဲ့ရတဲ့ဒီသတင်းကောင်းကင်စာကာကွယ်ဆေးကိုအခုအပတ်စထိုးပေးရမှာအိမ်မှာနေဖို့အမိတ်မထုတ်ထားတဲ့နေရာတွေမှာထိုးနိုင်ပါပြီ။မြန်မာအမျိုးသမီးတွေအတွက်အဖြစ်အများဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့ဒီသတင်းကောင်းကင်စာအတွက်ကာကွယ်ဆေးကဘလို့ထူကြအရေးပါပြီးဘယ်ရွယ်တွေမှာဘယ်မှာထိုးနိုင်ပါသည်လဲဒီအကြောင်းကလေးထုခုနဲ့ဆေးတက္ကသိုလ်တက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမှူးပမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ကလေးထုခုကျောင်းကြီးပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီသရင်ကောင်းကင်စာကာကွယ်ဆေး HPV ဗစင်ပေါ်ဆရာနော်ကိုဗစ်ကြောင့်အရင်ရွှေ့ဆိုင်းထားရကနေအခုပြန်ထိုးပေးမယ့်အစီအစဉ်လေးကိုနည်းနည်းဆရှင်းပြပေးပါလားဆရာ
ဒီ HPV လို့ခေါ်တာပေါ့နော် Human Papilloma Virus ဟိုကာကွယ်ဆေးပေါ့အဲ့တော့ဒီ virus ဟာသိမ်ကောင်းကင်ဆာကိုဖြစ်တာများစီတော့ဒါကိုသိမ်ကောင်းကင်ဆာကာကွယ်ဆေးလို့လည်းသုံးလို့ရတယ်ပေါ့နော်အဲ့တော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီသိမ်ကောင်းကင်ဆာဖြစ်ပွားမှုများတဲ့နိုင်ငံတွေမှာဒီဆေးကကလေးတိုင်းပေါ့နော်အမျိုးသမီးတိုင်းကိုယ်နှစ်ရွယ်လောက်ကစပြီးတော့အမှန်ထုတ်ပြတဲ့နယ်ဆိုတော့အကြံပြုထားပါတယ်။အဲတော့ကျွန်တော်တို့ဒီအမျိုးသားအဆင့်ကာဝယ်ဆေးဆိုင်ရာအကြံပေးကော်မတီနေနဲ့လည်း2019တည်းကဒါကိုအမျိုးသားကာဝယ်ဆေးထုတ်အစီအစဉ်မှာဒါပုံမှန်ဖြတ်သွင်းနေတယ်ဆိုတော့အကြံပြုခဲ့တယ်။အစိုးရလည်းသဘောတူတယ်။ဒါအောင်ကျွန်တော်တို့ဒီ debate ဆိုလဲကာဗီလို့ခေါ်တော့ဗောဒီကာဝယ်ဆေးဆိုင်ရာဖိတ်ခွဲ့အခွင့်အရေးပေါ့နော်။အဲဒီကိုကျွန်တော်လျှောက်ထားခဲ့တယ်။အဲတော့2020အတွင်းမှာကျွန်တော်တို့နိုင်ငံအနေနဲ့စတင်ပြီးတော့ဒီဆေးကိုထိုးခွင့်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်ကကစီစဉ်ထားတော့2020 August လောက်ပေါ့နော်ဒီသဘင်ပထမတစ်လကိုကျောင်းမှာထုံးမယ်နောက်တစ်လကိုကျတော့ဒီကျောင်းမနေတဲ့ကလေးတွေဖြစ်တဲ့ရက်ွက်တွေမှာထုံးမယ်ပေါ့ဒါပေမဲ့ဒီ COVID ကြောင့်မလို့ကျွန်တော်နောက်ပိုင်းကျတော့ရွှေ့တာပေါ့နော် September မှာထုံးမယ်ပေါ့နောက်တစ်ခါအခုကျတော့လည်းဆက်ပြီးတော့လည်းဟို COVID နဲ့ပတ်သက်လို့အချိန်တွေကဒီနေမှုမရှိသေးဘူးပေါ့လေအဲ့တော့ဒီ October မှာတော့ကျွန်တော်ထိုးတော့မယ်ပေါ့နော်အဲ့တော့စထိုးတဲ့အခါမှာတော့ဘယ်မှာပဲထိုးရမလဲဆိုတော့ဒီ stay at home ပေါ့နော်ဒီအိမ်မှာနေဖို့ order မလုပ်ထားတဲ့မြို့နယ်ရှိပါတယ်80မြို့နယ်လောက်ရှိအဲ့မြို့နယ်တွေမှာတော့သွားလို့လာလို့ရတယ်ကျွန်တော်တို့ရဲ့ဒီတာဝန်ကြီးထိုးလုပ်ငန်းတွေလည်းပုံမှန်လည်းတက်နေတော့အဲ့ဒီနေရာတွေမှာစပြီးတော့ထိုးပေးမှာပါအဲ့တော့ကလေးတွေအနေနဲ့ဒီ6နှစ်ပြည့်တဲ့အကြောင်းပေါ့နော်6နှစ်နဲ့10နှစ်ကြာပဲထိုးပေးမှာဆိုတော့သူတို့ရဲ့ဝေးစီရင်လို့ဒီအကြောင်းဝင်တဲ့အပတ်အောက်ခံချက်တို့ဒါမှမဟုတ်လည်းကျွန်တော်ကသူချက်ကဝဒီစီမံချက်ဒီထိုးတော့အတက်ထောက်ထားရစီလူတွေကိုထိုးပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုစာပြီးထိုးလို့ရပြီပေါ့ဆရာနော
်ဟုတ်ကဲ့20မိနစ်ပြီစာပြီးတော့ဒီနေ့လည်တနေ့ပေါ့နော်ထိုးကိနိုင်တဲ့နေရာတွေပေါ့ခုနလိုကျွန်တော် stay at home လုပ်နိုင်တော့လဲသွားလာမှုခက်ခဲတော့ကဝဒီကိုထိုးလို့အဆင်ပြေတယ်အဲ့တော့အဲ့လိုမဟုတ်တဲ့ညနေတွေမှာဆိုသူတို့သွားထိုးလို့ရပါပြီဒါတော့စုလိုက်အပြုံလိုက်တခါတည်းတည့်ရသမုတ်သတ်မှတ်ရတည့်ရမှာထိုးတဲ့ဟာမျိုးမဟုတ်ပါပုံမှန်ထိုးပေးနေတယ်အမျိုးသားကာဝယ်ဆေးတို့အစီအစဉ်မှာပုံမှန်ထည့်သွင်းပေးတာတောက်လည်းဒီခုနှစ်ပြည့်တဲ့ကလေးတွေကနောက်နှစ်တွေနောက်နှစ်တွေမှလည်းထိုးသွားမှာပေါ့နော်ဒီနှစ်ထိုးတဲ့ကလေးကနောက်တစ်နှစ်မှတစ်ခါပြန်ထိုးရပါမယ်အနည်းဆုံးကွာဝေးရတော့6လပေါ့အများဆုံးကွာဝေးက15လဒီကြားထဲမှာပြန်ထိုးရမယ်ဆိုတော့ကျွန်တော်တို့ရင်တော့ရည်ရထားတော့ဒီနှစ်ကျောင်းမှထိုးရင်နောက်နှစ်ကျောင်းမှဒီချိန်ပြန်ထိုးမယ်အခုတော့ကျောင်းတွေမဖွင့်တဲ့အတွက်ရက်ွက်ထဲမှာပဲထိုးရမှာပေါ့နော်ဆိုတော့ဒီညနေကျမ်းမာရေးဌာနတွေမှာကျဲလက်ကြမ်းအစ်တနာဒီမှာထိုးလို့ရမယ်။သားဖွားဆရာမတွေကနယ်ဒီလိုက်ထိုးတဲ့အချိန်မှာထိုးလို့ရမယ်။နောက်တစ်ခုကဒီဆေးရုံခြေဆိုင်ပေါ့နော်။ကျွန်တော်ကကတင်းတရားထက်ပမာဒီတုံးမှရှိတဲ့ဆေးရုံမှာ68ရုံပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်ကာဝယ်ဆေးထိုးဌာနတွေမှာထိုးလို့ရပါတယ်။အဲ့တော့ထိုးပေးမဲ့ကလေးတွေကတော့ September 1ရက်9လ2010ကနေပြီးတော့31ရက်8လ2017ပေါ့။ဒီကြားထဲမှာရှိတဲ့ကလေးတွေထိုးပေးမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကဘယ်လိုထူးခြားမှုရှိပြီးတော့ဒီအရေးပါမှုပဲရှိလဲဆရာ
ဒီကာကွယ်ဆေးကဘာထူးခြားလဲဆိုတော့ခါတိုင်းဆိုကာကွယ်ဆေးတွေကမွေးကစားနေတနစ်ခွဲအထိမှာပြီးသွားတယ်ပေါ့နော်အခုကတော့ဒီကျောင်းနေရွယ်ဖြစ်တဲ့6နှစ်10နှစ်မှာစထိုးမှာဖြစ်ပါတယ်6နှစ်ရွယ်မှာပေါ့နော်အဲဒါကတော့ဒီလူမှာဖြစ်တတ်တဲ့ Papilloma Virus နေမိုင်းဆိုင်ရာဆက်ဆံမှုဖြစ်တဲ့အခါမှာခူးတယ်ပေါ့နော်အဲ့တော့ဒီကူးစက်မှုကအဓိကဗာနဲ့ဆက်ဆက်လဲဆိုသိင်ကောင်းကင်ဆာပေါ့နော်သိင်ရဲ့ကောင်းပိုင်းဖြစ်တဲ့ကင်ဆာပေါ့အဲ့ဒီကင်ဆာလည်းဘလောက်အရေးကြီးလဲဆိုမြန်မာနိုင်ငံမှာမျိုးသမီးမိတွေမှာဖြစ်တဲ့ကင်ဆာမှာအဖြစ်အများဆုံးကလည်းဒီဥစ္စာပဲအေးပြောက်နှုတ်အများဆုံးကလည်းဒီဥစ္စာပေါ့နော်အဲ့ဒါကတော့ဒီအသက်35 40ကျော်တဲ့အရွယ်ချက်မှပုံဖြစ်တာပါအ ငငယ်လေးမှဖြစ်တာတော့လည်းမဟုတ်ဘောနော်အဲတချို့လည်းဒီတဲ့ကြီးတဲ့ရွယ်မှာဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒီဖြစ်တဲ့ကင်ဆာသမားတွေရဲ့80ရာခိုင်နှုန်း85ရာခိုင်နှုန်းကဒီယောဂဘူးကူးဆက်ခံလို့ဖြစ်တာအဲ့တော့ဒီယောဂဘူးကူးဆက်တာကိုကာကွယ်တဲ့ကာကွယ်သူကိုသူပေးခြင်းအဖြစ်နောက်ပိုင်းမှာဒီတိမ်ငေါင်းကင်ဆာဖြစ်တဲ့နှုန်းကိုအများကြီးချသွားစီမယ်လို့မျှော်လင့်နေအဲ့ဒါကြောင့်ဒီကာကွယ်သူကိုထိုးပေးတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟာကပထမဆုံးအခြေအနေနဲ့ဒီအမျိုးသားကာကွယ်ရေးအစီအစဉ်မှာထည့်လိုက်တဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ပါတယ
်အရင်ကတော့ဒီအပြင်မှာ
အရင်ကတော့ဒီအပြင်မှာတော့ရနေတာကြာပြီ၄-၅နှစ်လောက်ကဆရာရယ်ဒါပေမဲ့ဒီဈေးကတော်တော်ကိုကြီးကြီးပါနော်6,000ကနေ30,000တောက်ထိရှိတယ်အခုကကျွန်တော်တို့ကခမဲ့ထိုးပေးမှာပါဒါပေမဲ့ဒီကျွန်တော်တို့ရတာလည်းဒီတစ်နှစ်စာပေါ့နော်တစ်နှစ်မှာဘလူးရဲ့ဘလောက်နဲ့လဲဆိုတော့တိုင်း၄သိန်းခွဲပေါ့နော်၄သိန်း6,000ပါဝန်းကျင်လောက်နေတယ်ကြပ်ပြီးပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကခိုးနေရွယ်ကလေးတွေပဲစထုတ်ပေးပါ
ဟုတ်ကဲ့နောက်တစ်ခုကဒီဘေးထွက်ဆိုကြရှိလားဆရာဒီကာကွယ်ဆေးပါလေဘာလို့လဲဆိုတော့တချို့မိဘတွေကကာကွယ်ဆေးဆိုရင်တကြတယ်လေ
ဒီကာကွယ်ဆေးကတော့ဟို excellent safety profile ပေါ့နော်ဆိုတာဘာမှဒီကာကွယ်ဆေးကိုအမြဲတမ်းစောင့်ကြည့်နေတဲ့အကြံပေးအဖွဲ့ရှိပါတယ်ကမ္ဘာအကြံပေးအဖွဲ့ပေါ့အဲ့ဒီကမ္ဘာအကြံပေးအဖွဲ့ကဆိုထားတဲ့ဟာတော့လုံးဝဘာမှကြီးကျယ်တဲ့ side effect ရှိကုန်မရှိသေးပါဘူးအဲ့ဒီထိုးတဲ့နေရာမှာနည်းနည်းနာရနေတာဆိုရင်ပေါ့နော်အနေငယ်ဖြားနေတာတွေပဲရှိပါတယ်။ဒီမတိုင်းကိုလုံလုံစစ်ချတဲ့ကာကွယ်ဆေးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုကိုဗစ်ကာလဖြစ်တဲ့အတွက်ကာကွယ်ရေးရောဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကာကွယ်ရေးကတော့ကိုဗစ်ကာလမှာဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဘုရားကျမ်းစာရေးဖွဲ့ရလဲဒီညွှန်ကြားချက်ပေါ့နော်။ရှိပြီးသားပါ guidance ။ကျွန်တော်ကဒီကာကွယ်ဆေးတွေကကျလို့မရတော့ပေါ့နော်ဆိုတော့မရှိမဖြစ်ဝန်ဆောင်မှုတွေဖြစ်တယ်။ဒါကြောင့်ဒီဝန်ဆောင်မှုတွေကဆက်လုပ်နေပါတယ်။လုပ်တဲ့အခါမှာတော့ဒီကိုဗစ်နဲ့ပတ်သက်တဲ့အမှန် master မယ်လက်ဆေးမယ်ညနေခုံးကလုပ်မယ်လူတွေဒီလူတွေကိုခွဲချိန်မယ်ကြောင်နဲ့တယောက်၆ပေးခွာမယ်ပေါ့။အဲ့ညွန်ကြားချက်တွေကတော့ချိုးပေးမယ်ကျန်းမာရေးဝန်ထမ်းတွေကိုလည်းသင်ကြားပေးထားပြီးသားဖြစ်စီတစ္ဆာတွေပေးထားပြီးသားဖြစ်ပါတယ်။အဲ့လိုပဲဒီထိုးမဲ့ကလေးတွေအနေနဲ့လည်းချက်ခွဲပြီးတော့အချိန်ခွဲပြီးတော့ပေါ့နော်ဆိုတာကျင်းပြီးတော့ဒီကာထိုးကိုစီစဉ်มาဖြစ်ပါတယ်။နောက်ကုညီကတော့ပို့ဆောင်ပေးတဲ့စင်နာဝန်ထမ်းတွေကိုလည်းစင်နာနေပါတယ်ပေးထားပါတယ်။
ဟုတ်ကဲ့ကျေးဇူးများကျေးမာတယ်ဆရာ။